ဘော်နီယိုကျွန်းတဝိုက်လုံခြုံမှုထိန်းသိမ်းထားနိုင်မှုအတွက်မလေးရှားအာဏာပိုင်တွေကလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တိုက်လေယာဉ်တွေကိုဘော်နီယိုကျွန်းစီကိုဆီလွှတ်လိုက်ပါတယ်။ဘော်နီယိုကျွန်းမှာအစိုးရနဲ့ဖိလစ်ပိုင်လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကြားတွေးထွက်တန်ယူတိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။ပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့နီလန်းမျိုးစုံနဲ့ကြိုးပမ်းခဲ့တယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့နိုင်ငံရဲ့ဂုဏ်သိက္ခာနဲ့အချုပ်အခြာပိုင်ဆိုင်မှုအကာအကွယ်ပေးဖို့လိုအပ်လာတဲ့အတွက်အင်ကာနေမှာတိုက်ခိုက်မှုပြုလုပ်ရတာဖြစ်တယ်လို့လည်းပြောပါတယ်။အင်အား200လောက်ရှိတဲ့လက်နက်ကိုင်အဖွဲ့ကပင်လယ်ကမ်းခြေကြီးရွာကိုဖေဖော်ဝါရီလလယ်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းတင်းမာမှုတွေဖြစ်ပွားခဲ့ရတာပါ။တောက်ကြနေတုန်းကနှစ်ဖက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးရဲနှစ်ယောက်နဲ့ကျူးကျော်ဝင်ရောက်လာသူ12ယောက်တေဆုံးခဲ့ရပါတယ်။အဲ့ဒီဖြစ်ရရဲ့နောက်ပိုင်းဆက်လက်ဖြစ်ပွားတဲ့ပြစ်ခတ်မှုတွေအတွင်းလက်နက်ကိုင်16ယောက်နဲ့ရဲတပ်ဖွဲ့ဝင်10ယောက်တေဆုံးခဲ့ရပါတယ်။အင်ကာနေမှာတော့မလေးတပ်ဖွဲ့တွေမစီလွတ်ခင်လေးချောင်းကနေနိုင်ဝက်လောက်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ။